လူနည်းစုတွေပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာတရားရုံးတွေမှာအမှုဖွင့်ခံရတဲ့အပြင်အာဂျင်တီးနားနိုင်ငံမှာလည်းမြမခေါင်းဆောင်တွေကိုအမှုဖွင့်လိုက်တာကြောင့်အမေရိကန်အပါအဝင်အထူးသဖြင့်အနောက်နိုင်ငံတွေစီကမြန်မာပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကိုထိခိုက်စေပါသလားအမေရိကန်လုပ်ငန်းတွေအတွက်မြန်မာနိုင်ငံမှာဥပဒေကျိုးဆောင်လုပ်ငန်းတစ်ခုထူထောင်လုပ်ကင်ခဲ့ပူသူဥပဒေပညာရှင်ဒေါက်တာဆလိုင်းငုံကျုံးလျံနဲ့ဆွေးနွေးမေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင
်ဒီနိုင်ငံတကာခုံရုံးတွေမှာနောက်ထပ်အာဂျင်တီးနားလိုနိုင်ငံမျိုးမှာတရားစွဲတဲ့ဟာတွေစွဲချက်တင်တဲ့ဟာတွေရှိလာပါတယ်ဆိုတော့ဒီကိစ္စကဒီအမေရိကန်ပါဝင်ပေါ့နော်အနောက်နိုင်ငံတည်းရဲ့အဓိကယင်းနှိမ့်မြုံနှံမှုအပေါ်မှာဘလောက်တက်ရောက်သွားနိုင်ပါသလဲရှင
်ဒီလိုအခုရင်ဆိုင်အခုဖွင့်ချင်းခံလိုက်ရတာနဲ့ဟိုအနည်းဆုံး impact လေးခုရှိတယ်အကျိုးသက်ရောက်မှုနံပါတ်၁ကဥပဒေကြောင်းဆိုင်ရာအကျိုးသက်ရောက်မှုဒုတိယကဆရာမမေးတဲ့စီးပွားရေးဆိုင်ရာယင်းနှိမ့်မြုံနှံမှုဆိုင်ရာအကျိုးသက်ရောက်မှုတတိယကဟိုလူမှုရေးဆိုင်ရာပေါ့ social impact ပေါ့စတုထကတော့အဲ့ဒီ impact တုံးခုကြောင့်နောက်ဆက်တွဲဖြစ်လာနိုင်တဲ့နောက်ဆက်တွဲ impact တွေအများကြီးပါပဲ။ဟို ICC ဖြစ်ဖြစ် ICJ ဖြစ်ဖြစ်ဒီ Argentina မှာဖြစ်လာတဲ့အခါကျတော့ဒီ investor ဆိုတဲ့လူကအစိုးရလူမဟုတ်ဘူး။သူကလည်းသူပတ်စံချမ်းသာပြီးတော့ငွေရှာပြီးတော့ဟောအကျိုးအမြတ်တွေလူချင်တဲ့လူလူချင်တဲ့လူကမြန်မာဆိုတဲ့ဟာဒါမှမဟုတ်ဗမာဆိုတဲ့ဟာဘာမာဆိုတဲ့ဟာသူကရှာလိုက်တာနဲ့ဒီတိုင်းပြည်ကအမှုသုံးခု pending အလုပ်ခံရတဲ့နိုင်ငံပါလားဆိုလို့ရှိရင်ကျွန်တော်ပြောရတယ်လာမှာမဟုတ်အဲ့တော့ဒီလိုနီးစနစ်ချက်ချနဲ့ရင်းနှီးမြှုပ်နှံမှုလုပ်တဲ့နိုင်ငံတွေကညမှာပြီတော့သူတို့ပို့ပြီးတော့ကြောက်တဲ့ကြောက်လာတယ်။ဒါမဲ့တချို့နိုင်ငံတွေကဒီလိုမျိုးနီးစနစ်ခိုင်ခိုင်မာမာမရှိတဲ့နဲ့ကျွန်တော်ကျွန်မအမြင်ရရင်ပြီးရောဆိုပြီးတော့တိုင်းပြည်တွေကတော့သူတို့လာလိမ့်မယ်လို့ဖြစ်တယ်။ဘာလို့လို့ဆိုတော့ဟိုတောမီလောင်တောကြောင်လေမောင်ခတ်ပေါ့ကွာအဲဒီအမျက်အစွမ်းကိုချိန်ပြီးတော့လုပ်တဲ့ဟာတွေတော့လာကောင်းလာလိမ့်မယ်လို့ဖြစ်ပါတယ်။
ဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီအနောက်နိုင်ငံဒီကုမ္ပဏီကြီးတွေကဒီဟိုမြန်မာနိုင်ငံလိုနေရာမျိုးကဈေးကွက်တက်လဲရှိတယ်ရင်းနှီးမြှုပ်နှံဖို့လဲအခြေအနေကောင်းတချို့ရှိတယ်ဆိုတဲ့နေရာမှာသူတို့ကဒီလူခွင့်ရနေပတ်သက်ပြီးတော့အလေးထားလို့လားဘာကိစ္စကြောင့်သူတို့တုံ့နှေးသွားနိုင်မှာလဲရှင်ဆရာ
လူခွင့်ရကြောင့်တုံ့နှေးသွားလာဆိုတာရင်းနှီးမြှုပ်နှံဖို့လုပ်မဲ့ပတ်ဆိုင်ရှိတဲ့လူတယောက်ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုကလည်းအမျက်ရမယ်ဆိုတော့ကြော်လင့်ချက်နဲ့သူကရင်းနှီးမြှုပ်နှံမှုလုပ်တာအဲ့တော့သူ့ရဲ့အမျက်ကမြန်မာပြည်မှာသူရင်းနှီးမြှုပ်နှံမှုတစ်ခုလုပ်ပြီးတော့အဲ့ဒီမြှုပ်နှံမှုရဲ့ထက်လာတဲ့ရလတ်ကမြန်မာပြည်မှာမဟုတ်နိုင်ငံခြားကိုတင်ပို့ရမှာEU ကိုပို့ရမှာအမေရိကန်ပို့ရမှာလက်တင်အမေရိကပို့ရမှာဂျပန်ကိုပို့ရမှာရုရှားကိုပို့ရမှာအဲ့ဒီခါကျတော့စားသုံးတဲ့စားသုံးသူတွေကကြည့်ပြီးတော့ဟာဒီဟာကဗမာပြည်ကလာတယ်ဗမာပြည်ကလူခွင့်ရေးကိုမလိုက်တာဘူးလူမျိုးသုံးဖြတ်ရေးကိစ္စဂျီနိုဆိုက်ဒ်ခရိုင်မစ်ကင်စထရူမန်တီတို့ဝေါ်ခရိုင်မစ်ဂျူးလွန်နေလို့တရားရုံးနိုင်ငံတကာတရားရုံးသုံးခုမှာအဖို့ဖွင့်ထားတဲ့နိုင်ငံဖြစ်တယ်ဆိုမဝယ်လို့ရှိရင်သူကဒီမှာရင်းနှီးပြုတ်လာတဲ့ဟာသူရှုံးမှာအဲ့တော့ဘယ်တတိယမှာအရှုံးခံပြီးတော့ရင်းနှီးပြုတ်လာဖို့လုပ်မှာမဟုတ်အဲ့ဒီဟာကအကုန်လုံးကဒီဘက်မှာဒီ investment ကနေဟိုဘက်က supply နဲ့ benefit အကုန်လုံးကချိန်နေတယ်အဲ့ဒီဟာကိုကျွန်တော်တို့ဒီအကုန်လုံးခြုံပြီးတော့တုံ့တက်နိုင်ဖို့လိုတယ်လို့ဖြစ်ပါတယ
်ဟုတ်ကဲ့ရှင်အဲ့ဒီဆရာအခုပြောတဲ့ကိစ္စမှာဒီမြန်မာအစိုးရဟာဆိုရင်လည်းအခုဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဆိုရင်ဒါထိုင်းနိုင်ငံကိုသွားတယ်ဒါဟိုပထမတစ်ခါတော့ကထိုင်းမှာဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဖိတ်ခေါ်တဲ့ပွဲသူတို့တခုလုပ်တယ်နောက်တခုကဒီအာဆီယံဟိုအာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းသူဒါမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့သူမင့်ကွန်းပြောပါတယ်ဆိုတော့ဟိုမြန်မာနိုင်ငံတွင်းမှာလည်းရခိုင်လူနေရာမျိုးမှာဒါရင်းနှီးမြှုပ်နှံမှုဖိတ်ခေါ်ရဲသွားတယ်ပေါ့နော်ဒီလိုတွေလှုပ်လာတယ်ဆိုတော့အဓိကတော့ဟိုဒေတာတွင်းရင်းနှီးမြှုပ်နှံသူတွေကိုပို့ပြီးတော့များအာယုံဆိုင်နေသလား
ဟုတ်ကဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီအေရှာကဒီ investor တွေကိုဖိတ်ခေါ်ပြီးတော့မြန်မာပြည်မှာ investment လုပ်ပါဒါဖြစ်နိုင်ရှိရှိတယ်အကျိုးအမြတ်ရမယ်သူတို့ပြောတာတော့သူအနေနဲ့ပြောတင်ပြောထိုက်လို့ပြောတယ်လို့ဖြစ်နေ ပထမအချက်ကဘာလို့လဲဆိုတော့ဒီအနောက်နိုင်ငံကိုခဏထားအောင်အာရှက investor တွေဆိုတာစဒီ regulation တော့နေတယ်သူတို့ကငွေချငွေမဲကစပါအော်ဘာတရားဝင်ရောတရားဝင်ရောဒီကိစ္စတွေ regulation အားနဲ့တော့သူတို့အတွက်ကအင်္ဂလိပ်လိုပြောရင် loophole ဆိုတဲ့ဟာထပ်ပေါက်လေးတွေအများကြီးရှိတယ်။ဒါပေမဲ့ဒီအနောက်နိုင်ငံကလူတွေကနိုင်ငံတွေကဒီ investment လုပ်ဖို့မဲ့ဆိုလို့ရှိရင်သူ့ရဲ့ regulation ကခိုင်မာတော့ဒီထပ်ပေါက်လေးတွေကရှာဖို့အရေးကြီးတယ
်။ဟောဒီအစိုးရနဲ့လောကကန်ရတဲ့အနေအထားရောဟိုမြန်မာအစိုးရဘက်ကဖြေလျှော့ပေးရတယ်တိတိတသက်တွေ့လာရပါသလားဘလောက်ဒီလုတ်တာကိန်းနာအဝင်အဝိုင်းမျိုးဖြစ်လာပါသလဲ
ဟုတ်ကဲ့ကျွန်တော်မြန်မာပြည်ပြန်လာတာ9 10နှစ်လောက်ရှိပါပြီဒီမှာနေနေတာတခုကတူတက်မှုတချို့နေရာတွေမှာရှိပါတယ်ဒါပေမဲ့တစ်ဖက်မှာအစိုးရကအနောက်နိုင်ငံတွေလိုမျိုး regulation တခုထဲမလုပ်ဘဲနဲ့အကုန်လုံးမှသူကဝင်ပါနေတော့ဟိုမနိုင်ဝန်ထမ်းတလူဖြစ်နေတယ်အမှန်ဆိုကျွန်တော်အမြင်မှာတော့အစိုးရလုပ်တင်တာ regulation ကောင်းကောင်းချပေးပြင်းရဲ့ဒီဖက်မှာဒီစီးပွားရေးလုပ်နေတဲ့လူတွေကအဲ့ဒီ regulation လိုက်လာပြီးတော့လူခွင့်ရေးအခြေအနေပဲဖြစ်ဖြစ်တခြားနိုင်ငံတကာစံနှုန်းစံထားပဲဖြစ်ဖြစ်ဥပဒေပဲဖြစ်ဖြစ်အဲ့ဒါကိုလိုက်လာဖို့လူတွေလို့ကျွန်တော်ကတော့ယူဆတယ်ဒါပေမဲ့အဲ့ဒီအပိုင်းမှာအားနေတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကတောက်လျှောက်ဒီဘိုးချုပ်ကင်ဖူးကနေချင်းပြင်းလာတဲ့နိုင်ငံဆိုတော့အဲ့ဒီအထာကအဖြစ်ပြောက်နေတယ်